စီးရီးယားနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့အစိုးရတပ်ကနေခွဲထွက်လာတဲ့တပ်ဖွဲ့တွေကြောင့်နိုင်ငံရဲ့နေရာတော်တော်များများမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းစီးရီးယားလူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။တစ်ချိန်တည်းမှာအစိုးရကမင်းစပယ်ရွေးကောက်ပွဲကျင်းပနေတယ်လို့တစ်ဖက်ကလည်းဆန္ဒပြသူတွေကိုဖြိုခွဲနေစေဖြစ်ပါတယ်။နိုင်ငံရဲ့နေရာတော်တော်များများမှာတော့အထွေထွေသပိတ်ဆင်နွှဲနေကြပါတယ်။တိုက်ပွဲတွေဟာနိုင်ငံရဲ့အရှေ့မြောက်ပိုင်း Ellipse ခရိုင်နဲ့တောင်ပိုင်းမှာရှိတဲ့ဒါရာခရိုင်နေတင်းမှာဖြစ်ပွားခဲ့တယ်လို့လန်ဒန်အခြေစိတ်စီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်။နိုင်ငံအနှံ့14ခရိုင်မှာရှိတဲ့ဒေသကောင်စီဝင်နေရာ 18,000 အတွက်ရွေးကောက်ပွဲကျင်းပနေတာဖြစ်ပြီးပြည်သူလူထုကိုမဲပေးကြဖို့အစိုးရကနှိုးဆော်နေပါတယ်။အတိုက်ခံတွေကတော့တမရဘာရှောင်းအယ်အာဆတ်အစိုးရကျင်းပတဲ့ရွေးကောက်ပွဲကိုတရားဝင်အဖြစ်အတိမတ်မပြုပါဘူး။ဒီတော့တွင်စီးရီးယားနိုင်ငံရဲ့နေရာတော်တော်များများမှာဒုတိယနေ့အဖြစ်အထွေထွေတပိတ်ကြီးကိုဆင်နွှဲနေကြပါတယ်။မစ္စတာအာဆတ်ရဲ့အာဏာသိမ်းရောက်မှုအဆုံးသတ်ဖြစ်ဖို့အတွက်အမိတ်မနာခံကြဖို့အတိုက်ခံလှုပ်ရှားသူတွေကတွန်းအားပေးလှုံ့ဆော်နေကြတာလည်းဖြစ်ပါတယ်။အတိုက်ခံပြည်တွင်းညှိနှိုင်းရေးကော်မတီကနိုင်ငံသားတွေကိုထိုင်းတပိတ်ဆင်နွှဲကြဖို့အစိုးရအမှုတန်းတွေကိုအလုံမလုံကြဖို့နဲ့အလုံခွင့်တွေကိုပိတ်ထားဖို့နှိုးဆော်နေပါတယ်။